အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာရှိတဲ့မြန်မာတန်ရုံးကိုတက်ခတ်ဖို့ကြံစီခဲ့သူဖြစ်ဆွဆွဲခံရသူတူကိုတေရန်အထိအပြစ်ပေးခံရနိုင်တဲ့အကြမ်းဖက်တက်ခတ်မှုအပါဝင်တခြားဆွဆွဲချက်တွေနဲ့ဒီကနေ့ပဲရုံးတင်စစ်ဆေးခဲ့ပါတယ်။အသက်29နှစ်အရွယ်ရှိအင်ဒိုနီးရှားနိုင်ငံသားဆပီယာနိုဆိုသူနဲ့အတူနောက်ထပ်၄ယောက်တို့ဟာမြန်မာနိုင်ငံမှာရိန်ဂျာမော့စတင်နေဖိနှိပ်ခံရတာကိုမကျေနပ်လို့လက်တုံပြန်တက်ခတ်ဖို့ကြိုးစားခဲ့ကြတာဖြစ်တဲ့အကြောင်းတရားလူရှင်းတွေကပြောဆိုခဲ့ကြတာပါ။ဖမ်းဆီးခံရတဲ့နောက်ထပ်၄ယောက်ကိုလည်းဒီတစ်ပတ်ထဲမှာပဲရုံးတင်စစ်ဆေးဖို့စီစဉ်ထားပါတယ်အခုစတင်ရုံးထုတ်ခဲ့တဲ့သူနဲ့နောက်တစ်ယောက်တို့ဟာဂျကာတာမြို့တော်ကမြန်မာတန်ရုံးကိုဥတီပြီးမော်တော်ဆိုင်ကယ်တစ်စင်းနဲ့သွားနေတော့ပြီးခဲ့တဲ့မေလ3ရက်နေ့ကပဲအာဏာပိုင်တွေကဖမ်းဆီးမိခဲ့တာဖြစ်တဲ့အကြောင်းလဲရဲတပ်ဖွဲ့ကပြောဆိုထားတာပါဖမ်းမိတဲ့အချိန်မှာကျော်ဘိုးကြီးထဲကလက်လုံဘုံ၅လုံးတွေ့ရှိခဲ့ရတယ်လို့နောက်ပိုင်းသူတို့ငှက်ထားတဲ့ဂျကာတာမြို့ကအိမ်မှာလဲဖောက်ခွဲပစ္စည်းတွေကိုတင်စီရမိခဲ့တယ်လို့ဆိုပါတယ်ရဲတပ်ဖွဲ့ကဆက်နွယ်သူတွေကိုဆက်လက်စုံစမ်းရမှာအထက်ကကြိုးကင်စီစဉ်သူဖြစ်ဆွဆွဲခံရသူတူပါဝင်တန်လျာရှိသူ၃ယောက်ကိုလည်းထပ်မံဖမ်းဆီးခဲ့တာဖြစ်ပါတယ်